အခုခါမှာမြန်မာနိုင်ငံကြီးလက်ဒေတာတွေမှာခိုင်းနှွားတွေရှားပါလာနေပါတယ်မြန်မာနိုင်ငံလေယာစိုက်ပျိုးရေးလုပ်ငန်းဟာလည်းအကြီးအကျယ်ကိုထိခိုက်နေရတာပါဒါပြင်ခိုင်းနှွားတွေနေရာမှာအစားထိုးလို့ရတဲ့လေယာသုံးထွန်းစက်ပစ္စည်းတွေအတွက်လောင်စာစီဆေးကလည်းတိတ်ကိုကြီးနေတာကြောင့်မသုံးနိုင်ကြတော့ပါဘူးဒီမြန်မာလေယာခန္ဓာကျုံနေရတဲ့ဒီအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကစူးစီးပြီးတင်ပြပေးမှာပ
ါလေယာစိုက်ပျိုးရေးလုပ်ငန်းမှာအဓိကဖြစ်တဲ့ခိုင်းနှွားတွေရှားပါလာတဲ့အချက်တစ်ခုကတော့တောင်သူလယ်သမားတွေကိုယ်တိုင်ကဆင်းရဲလာကြတဲ့အတွက်ကြောင့်ဖြစ်တယ်လို့မကွေးတိုင်းအတွင်းကတောင်သူတဦးကပြောပါတယ်
။ခိုင်းနှွားတွေကလူတွေအလုတ်ကဲမရှိစားတဲ့အောက်ကံရှိတော့နှွားတွေပဲရောင်းစားတော့လေ။နှမလေးနဲ့ဖက်ခိုင်းနေလို့ခိုင်းနှမအရှင်းလုံးနှမကြီးရဲ့တွေ့ခိုင်းနေလို့ခိုင်းပေါ့။နှွားချင်းနဲ့ရှိတဲ့လူတိတ်မရှိတော့ဘူး။ဒေပြွန်သေးတည်းကြတော့လေကိုယ်ကဒီသေးသေးကြတော့မတုံနိုင်နဲ့ရတော့ဘူးလေ။ထွန်းသေးဦးနာတွေကလည်းဒီသေးသေးနဲ့သူတို့တောင်းနေဟန်ကြတောင်းရောလည်းမထွန်းနိုင်တဲ့အခါကျတော့ထွန်းသေးတည်းကလည်းထိုးထားရတယ်။ဒီတော့ဒီက2000ပဲ3000မြန်မာမထွန်းနေတော့ဘူးလေ။ဒီခါတိုင်းကဝိုးရွာကြီးဆိုဝုန်းတိုင်းတကယ်နဲ့လူကျဲကြနိုင်နေလေ။ဟိုလှမ်းသွားမရှိတဲ့လူတွေလည်းမရှိကြတော့လေ။ခုကြတော့အဲ့လိုမကျဲနိုင်တော့ဘူး
။အရင်ကဆိုရင်တောင်သူတွေဟာပုံမှန်စိုက်ပျိုးရာသီပြီးဆုံးရင်နွားစာအတွက်ထပ်မံစိုက်ပျိုးကြတာတွေလုပ်ကြပေမဲ့အခုနောက်ပိုင်းကျတော့အဲ့ဒီလိုစိုက်ပျိုးတာမရှိတဲ့အတွက်ကြောင့်နွားစာတွေလည်းရှားပါပြီးဈေးကြီးနေတယ်လို့သိရပါတယ်။တချို့ဒေသတွေမှာဆိုရင်အထူးသဖြင့်မြေလက်ဒေသတွေမှာအရင်ကလိုနွားတရှင်ခေါ်နွားနှကောင်မရှိကြတော့ဘဲတကောင်းစီပိုင်တဲ့နွားပိုင်ရှင်အချင်းချင်းတရှင်ပြည့်အောင်တွဲဖက်ခိုင်းနေကြရတယ်လို့မကွေးတိုင်းနမောက်မြို့နယ်မှာကျေးလက်ဒေသဖုံပြိုရေးလုပ်ကိုင်နေသူတဦးကပြောပါတယ်
။အာချားတော့ဘောကခိုင်းနေတော့လည်းအဖြစ်ဒီပေါ့လေ။ဟိုသူတကောင်းကိုတကောင်းနဲ့တွဲလုံနေရတာပဲလေ။အချင်းလုံးမရှိတဲ့သူကျတော့ငါးမှာတကောင်းလည်းရှိတယ်မင်းတကောင်းရှိဆိုလက်လက်ခိုင်းနေရတာပေါ့အဲ့လိုပေါ့တကောင်ကြီးတကောင်ကြီးလည်းပေါင်းဆက်ပြီးတော့ခိုင်းကြတာပဲများတယ်ပြုတ်တော့တော့နှစ်တိုင်းပြုတ်တာပေါ့လေနော်ခိုင်းတော့ဆိုခုနပြောလိုပဲဟုတ်အဲတော့ရှားလာပဲဟုတ်တယ်လဲတယ်ကတော့ဟုတ်တယ်သိတော့သွားလာမရှိတော့ဘူ
းဒါအပြင်သက်ဆိုင်ရာတီမွေးကုဌာနကဒေသဆိုင်ရာအကြီးအကဲတချို့နဲ့ဒေသအာဏာပိုင်တွေအဂတိလိုက်စားပြီးခိုင်းနှွားတွေကိုဟင်းစားနှွားခေါ်အသားစားနှွားအဖြစ်အလွဲတကူခွင့်ပြုထုတ်ပေးတာကလည်းနွားမောင်ကိုလုပ်ငန်းကိုအားပေးရရောက်နေတယ်လို့စကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။အဲဒီလိုအခြေအနေတွေကြောင့်နွားမောင်ကိုသမားတွေကနေဆက်ဒေသကိုကားကြီးတွေနဲ့ခိုင်းနွားတွေအများအပြားကိုတင်ပို့ရောင်းချနေတာတားဆီးပေးဖို့တိုင်းဒေသကြီးလွှတ်တော်ကိုသူ့အနေနဲ့တင်ပြခဲ့ဘူးတယ်လို့လည်းပြောပါတယ်။
အဲ့နွားရီဝင်ခွန့်နေရောင်းချခွန့်နေဥပဒေပြတ်ထားလိုက်တဲ့ခါကျတော့အဲ့ဒီဥပဒေနဲ့အညီမဟုတ်ပဲနဲ့အဲ့ဒီဥပဒေကိုအကြောင်းပြပြီးတော့နွားမောင်ကိုဈေးွက်တည်းအများကြီးဖြစ်တော့နွားတစ်ကောင်ကတာမန်9သိန်း10သိန်းတော့30လောက်ထိမကြားဘူးတဲ့ဈေးကြီးပေါ့သူပေးတဲ့ဈေးတွေကမြင့်တော့ပြီးတော့ချောပြီဆိုတဲ့ကောင်းပြီဆိုတဲ့နွားတွေကိုသူကဈေးကြီးပြီးပြီးတော့ဝယ်တာပေါ့နွားဝယ်တဲ့လူတွေကအပြိုင်ဆိုင်ဝယ်တယ်ဒေသမှာပေါက်တဲ့ဈေးထက်ပို့ပြီးတော့များပြီးတော့ဝယ်တောင်သူတွေကအရှောင်းရတယ်တချို့ရောင်းပြီးတော့ထွန်ဆက်တည်ဝယ်ကြထွန်ဆက်ကအကျွေးဝယ်လို့ရဒီလိုတွေအရစ်ကြတယ်နွားဆိုရင်လည်းနောက်တစ်ချိန်မှာအယုတ်ရေးကြည့်ရတော့မယ်ဆိုမှအဲ့လိုအခြေအနေရှိတယ
်ခိုင်းနွားတွေရှားပါရတဲ့အကြောင်းရင်းထဲမှာလဲထွန်ဆက်တွေကိုအစားထိုးလာကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့အခုလိုလောင်စာစီဈေးတွေထိုးတက်သွားတဲ့အခါမှာတော့လဲရာသုံးထွန်ဆက်တွေကိုမသုံးနိုင်ခိုင်းနွားတွေကလည်းရှားပါလာတဲ့အတွေ့တောင်သူလယ်သမားတွေမှာမကြခင်စတင်တော့မဲ့စိုက်ပျိုးရာသီအမိထွန်ရက်နိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့သိရပါတယ်ခင်ဗျာ